မြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့အာဆီယံလေးတပ်ဦးစည်းချုပ်တွေရဲ့အစည်းအဝေးပွဲကိုမြန်မာနိုင်ငံမှာမပြုတ်လို့ပဲတခြားတနေရာရွှေ့လုတင်တယ်လို့လူခွင့်ရေးဆောင်ကြီးအဖွဲ့ HRW ရဲ့အာရှဒေသရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson က VOA မြန်မာပိုင်းကိုပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်မထွန်းကားမချင်းအာဆီယံအရာရှိတွေရဲ့ဘလို့အစည်းအဝေးမျိုးမှာမြန်မာနိုင်ငံအတွင်းမှာမကျင်းပတင်ဘူးလို့ Phil Robertson ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဟောင်းစကော့တ်မာစီယယ်ကလည်းမြန်မာနိုင်ငံကအာဆီယံလေတပ်စစ်ဦးစီးချုပ်များအစည်းအဝေးကိုလက်ခံကျင်းပတဲ့ကိစ္စကိုအံ့အားသင့်မိကြောင်းနဲ့မြန်မာလေတပ်ဟာကိုယ့်ရဲ့ပြည်သူတွေကိုနှစ်နှစ်ကြာရရက်ဆက်ဆက်တိမ်ကြုံဘုံကျဲတိုက်ခတ်နေတဲ့အတွက်ဘဲအာဆီယံအစည်းအဝေးကိုမှမြန်မာစစ်တပ်ကိုရောသူ့ကိုကိုစားပြုသူတွေကိုပါဖိတ်ကြားဖို့မသင့်ဘူးလို့သူမြင့်ကြောင်းပြောပါတယ်အာဆီယံလေတပ်ဦးစီးချုပ်များရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံမှာဒီကနေ့စတင်ကျင်းပမယ့်အစည်းအဝေးကိုဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကလေတပ်ဦးစီးချုပ်တွေကိုစေလွတ်မှာမဟုတ်ဘူးလို့အတည်ပြုပြောကြားထားတာကို AFP သတင်းမှကိုကဖော်ပြထားပါတယ်။နေပြည်တော်ကအစည်းအဝေးကိုထိုင်းနိုင်ငံကတော့ကာကွယ်ရေးဦးစီးချုပ်စေလွတ်မယ်အကြောင်းတည်ပြုထားပါတယ်။ကာကွယ်ရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တဘာဝဘေးဒဏ်တုံ့ပြန်ရေးပိုင်းမှာဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုအာဆီယံလေတပ်ဦးစီးချုပ်များရဲ့အနှစ်ပတ်လည်အစည်းအဝေးမှာဆွေးနွေးကြဖို့စီစဉ်ထားပါတယ်။စစ်တပ်အနာသိမ်းခဲ့တဲ့2021ခုနှစ်ထဲစစ်တပ်ဟာစစ်ရာဇဝတ်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရပြီးအရက်ဖတ်ပြစ်မှတ်တွေအပါအဝင်လေကြောင်းကတိုက်ခတ်မှုတွေကိုဟန်ကြားဖို့လဲကုလသမဂ္ဂတာဝန်ရှိသူတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းနေကြပါတယ်။လေတပ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးထွန်းအောင်ကိုလည်းအမေရိကန်နဲ့ဗြိတိန်တို့ကတန်ခတ်အရေးယူတဲ့စီးရင်ထဲမှာထည့်သွင်းထားပါတယ်ရှင်။